မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်အစီအစဉ်မှာတော့မချသေးရင်ကဒီအစိုးရအဖွဲ့အတွင်းအပြောင်းလဲတွေနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာဖြစ်ပါတယ်ဒီ NLD ပါတီဦးဆောင်တဲ့အရသာအစိုးရတက်တန်းထက်ဝက်နေပါရှိလာတဲ့အချိန်မှာပဲတွေ့မြင်ခဲ့ရတဲ့ဒီအစိုးရအဖွဲ့တွေကအပြောင်းလဲတွေဟာဒီမိုကရေစီပြည်ရင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘလောက်ထိတွန်းအားဖြစ်လာနိုင်တယ်လဲလူနေတာကဘလို့အပြောင်းလဲတွေလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ပင်နယ်ဆွေးနွေးပေးမယ့်ပုံစံတွေဖြစ်ကြတဲ့မြမအကဲအကဲခတ်သူတွေဖြစ်တဲ့ဦးအောင်သူငယ်ဦးစည်ရသူတွေလည်းလေးလိုက်ပေါ်မှာရောက်ရှိနေဖြစ်ပါတယ်ဆိုတော့ဆွေးနွေးပွဲကိုစလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမယ့်ပုံစံရဲ့ရေဝီရသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ဆိုတော့ဒီရက်ထဲမှာပဲဒီပြည်တော်စုနဲ့တိုင်းဒေသကြီးအစိုးရတွေကဒီပုံစံတွေကိုအပြောင်းလဲလုပ်တာတွေတွေ့ရပါတယ်ဆိုတော့အပြောင်းလဲလုပ်တဲ့အကြောင်းရင်းတွေကိုကျွန်တော်တို့တိကျမသိနိုင်ပေမဲ့လည်းရေဝီရပြောမယ်ဆိုရင်တော့အစိုးရအဖွဲ့ထဲမှာပိုအားကောင်းမှုရည်ရွယ်တယ်လို့ပဲဆိုရမှာပါဆိုတော့ဒီလိုလက်ရှိတွေ့ရမြင်ရတော့အပြောင်းလဲတချို့ကြည့်မယ်ဆိုရင်အစိုးရအတွက်ဘလောက်ထိအကျိုးရှိနိုင်မလဲဥအောင်သူငယ်အရင်ဆွေးနွေးပေးပါခင်ဗျာ
အခုကျွန်တော်တို့တွေ့ရသလောက်ကတော့ပြည်တော်စုအဆင့်မှာဒီဝန်ကြီးအပြောင်းလဲဆိုလို့နည်းနည်းပဲတွေ့ရပါတယ်အများစုကျွန်တော်တို့အခုကြံတဲ့ဟိုဝန်ကြီးချုပ်ဒီအပါဝင်ပေါ့နော်တချို့ပြည်ငယ်နဲ့တိုင်းဒေသကြီးတွေမှာတော့တချို့အပြောင်းလဲတွေတွေ့ရပါတယ်ဆိုတော့ဒါမှမဟုတ်လည်းကျွန်တော်တို့အခုမြင်ရသလောက်အနေထားကတော့ဟိုတစုံလုံးပေါ့နော်ဟိုလူတွေစိတ်လှုပ်ရှားဖို့ဖြစ်အောင်ဒီကျွန်တော်တို့ပြည်လူတွေအနေနဲ့တက်တက်ကြွကြွဒီစိတ်ဝင်စားလာအောင်ဆိုတော့အနေထားမျိုးတဲ့ဆိုင်ရင်သွေးတူးဆန်းတဲ့လိုမျိုးကိုကျွန်တော်တို့ piece by piece ပေါ့ဗျာဆိုတော့ဒီလိုတစ်ပိုင်းချင်းတစ်ပိုင်းချင်းလုပ်နေတဲ့အနေထားမျိုးပဲတွေ့ရပါသေးတယ်ဆိုတော့ဒီအနေထားမှာတော့ဒီအစိုးရရဲ့စွမ်းဆောင်မှုတို့တခြားအပြောင်းလဲကြီးကြီးမားမားရလို့ပြောဖို့ခက်ပါသေးတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကိုစီသူရဲ့သဘောထားလဲဆွေးနွေးပေးပါအောင်ခင်ဗျာကိုအောင်သူညင်းကတော့အခုဒီအားတော့တိတ်ပြီးတော့တက်ရောက်မှုတိတ်မြတ်မြတ်ဆသာမရှိနိုင်ဘူးဆိုတော့အမြင်ကိုပြောတော့ပါတယ်
အများကြီးတော့မပြောင်းပါဘူးဘာလို့လဲဆိုတော့ဟိုဟိုမပြောင်းကြရလို့ဟာမျိုးမှာဆိုတော့တူဝန်ကြီးလဲလိုက်တယ်ဆိုတော့ဒါဟို expert တယောက်ခန့်လိုက်တဲ့သဘောပေါ့နော်ဟိုကျွမ်းကျင်သူတယောက်ခန့်လိုက်တဲ့သဘောမျိုးကျန်တဲ့ဟာကတော့ဟိုစိတ်အများကြီးမပြောင်းလဲလိုက်တာလဲဟိုအသက်အားဖြင့်ဆိုရင်လဲဒါဟိုကြီးတဲ့ပုံကိုလဲတာသွားပြီးတော့တွေ့ရတယ်ပေါ့နော်ဆိုတော့ဟိုဟိုပြည်နယ်တိုင်းဆိုရမှာလဲဟိုအများကြီးတော့လဲကျွန်တော်တော့သိချာတော့မပြောင်းပေါ့နော်ဝင်းကျုပ်တယောက်လဲလိုက်တယ်ဆိုရင်လဲဝင်းကျုပ်ကလဲခန့်ကလေးရကိုကျွန်တော်အမြင်တော့ဟိုအသက်များကြီးနေသလားပေါ့နော်ဆိုတော့ဟိုဒါကတော့ဟိုပြောင်းသလားတောင်မှဟိုထင်ရပါတယ်တကယ်တမ်းတော့လဲဟိုလိုနေတဲ့နေရာလေးကြီးတချို့လေးတွေဖြည့်တာတော့ပဲဖြစ်နေပါတယ်ဟိုအဓိကကြတဲ့အကြောင်းလဲလို့တော့ပြောလို့မရသေးပါဘူးနောက်ဘယ်လောက်ဆက်လာမလဲတော့မသိဘူးပေါ့နော်အဲ့ဒါတော့ကြည့်ရမှာပေါ့ကျွန်တော်
โอเคဆိုတော့ကိုအောင်သူငယ်ကိုပြန်မေးချင်ပါတယ်ဆိုတော့ကျွန်တော်ဒီလိုအခုစိုးရဖွဲ့တွေထဲမှာဒီအပြောင်းလဲဆိုတော့ဟုတ်ပါတယ်ဟိုပြောမယ်ဆိုရင်တော့ဟိုမိဂါမတ်တပ်ပြောင်းတယ်လို့ဖြစ်နေတယ်ဆိုတော့နောက်ထပ်ဒီစိုးရရန်နေအားကောင်းမှုဟုတ်ချုပ်ရေးအားကောင်းမှုပေါ့လေပြုရင်ပြောင်းလဲရေးကိုဥတီတဲ့အပြောင်းလဲတွေလုပ်မယ်ဆိုလို့ရှိရင်ဘယ်ပိုင်းနေမှာအမှဘယ်ခန္ဓာဖြစ်ဖြစ်ပေါ့လေဘယ်ပုံကူမျိုးစသဖြင့်ပြောင်းလဲသင့်တယ်လို့ယူဆလဲ
ဟိုတတော်ကကျွန်တော်တို့ဒီအမျိုးသားဒီစီမံကိန်းကော်မရှင်စီဝေးလုပ်တော့ကျောင်းဆန်းစုကြည်ကပြောတာရှိပါတယ်ဆိုတော့သူသဖြင့်တော့ဒီပြည်တော်စုအဆင့်နဲ့ပြည်နယ်တိုင်းတွေရဲ့ဈာထဲမှာပူးပေါင်းဆောင်ရွက်ရေးအားနည်းတယ်ဆိုတော့ဟာမျိုးပြောတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒီပူးပေါင်းဆောင်ရွက်မှုကောင်းအောင်ဘယ်လိုလုပ်မလဲဆိုတော့ကိုစဉ်းစားချက်မျိုးတွေလိုပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဝန်ကြီးတွေဖွဲ့စည်းပုံအပြောင်းလဲလုပ်တဲ့အခါမှာလဲကျွန်တော်တို့ဘယ်လိုပြောင်းမလဲဆိုတော့ဟိုလေ့လာဆန်းစစ်မှုလည်းလိုပါတယ်နောက်တစ်ခါ view ဟာလည်းလိုတယ်လို့ထင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီ NLD အစိုးရစတက်လာတဲ့အစောင့်ကြည့်ပါတယ်ကြည့်တဲ့အခါမှာကျတော့သူတို့ကဒီ technocratic government လို့ခေါ်တဲ့ကျွမ်းကျင်သူတွေနဲ့ယူပဲဖွဲ့မဲ့အစိုးရမျိုးလုပ်မှလားပေါ့နော်ဆိုတော့ဒါမှမဟုတ်လည်းပါတီကိုသစ္စာရှိတဲ့သူတွေနဲ့ယူပဲဖွဲ့မှလားဒါမှမဟုတ်လည်းတောင်အာဖရိကမှာလို့ပေါ့နော် unity government ကျွန်တော်တို့တခြားနိုင်ငံရေးပါတီတွေပါပေါင်းပြီးတော့ဒီညီညွတ်ရေးအတွက်ကြည့်ပြီးတော့ဟိုရင်ကြားစည်းရေးအတွက်ဖွဲ့တဲ့အစိုးရမျိုးဖြစ်မှလားပေါ့နော်ဆိုတော့အဲ့တော့အဲ့လိုမျိုးဘလို့ပြောင်းမလဲဆိုတဲ့ view ဟာကို feature စဉ်းစားမိမှသာပဲကျွန်တော်ထင်တယ်လှုပ်ဆောင်တင်တယ်လို့တော့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုစီသူရဲ့သဘောထားရောခင်ဗျကျွန်တော်တို့ဒီတစ်စုံလုံးပြောင်းနိုင်မှုဆိုလို့ရှိရင်ဘလို့ဘိုင်းနေဘလို့ပုံကိုယ်ပြောင်းမှုဟိုဘလို့ခြေနှမျိုးတွေလိုရမလဲ
ဟိုပထမဆုံးတော့ယောဂရှာမှာပေါ့ဗျာဟိုဒီ NLD ထားခဲ့တဲ့ဒီဟီမန်းချက်တွေနောက်ပြီးရဲ့ခါကျတော့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ပေါ့နော်စီးပွားရေးနိုင်ငံရေးငြိမ်းချမ်းရေးပေါ့အဲ့လိုမျိုးတွေတက်ဖို့အတွက်ဒီဘန်ဂျက်တွေကိုဒီအစိုးရရန်တရားပေါ့နော်ထိပ်ပိုင်းကဒါစွမ်းဆောင်နိုင်လားပေါ့ဒီအစိုးရအဖွဲ့ကအဲ့ဒါတော့ဒီချာတော့အခဲဖြတ်ဖို့လိုတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးခဲမဖြတ်နိုင်ဘူးဆိုရင်တော့ဒါကတော့လဲတဲ့နယ်လူတွေကတော့ဖွက်လာလိမ့်မယ်နောက်တစ်ခုကတော့ဘာတော့ကျွန်တော်တို့ဒီချာတော့တွေ့ရလဲဆိုတော့အစိုးရဌာနကြီးဌာနတွေကပေါင်းလိုက်တာဖြစ်ပေမဲ့တကယ်တမ်းကျတော့သူကနာမည်ပေါင်းသွားတာဖြစ်ပြီးတော့သူကတီးကြစီဖြစ်နေတာတွေလည်းတွေ့ရတယ်ပေါ့နော်အဲ့ဒါကြတော့ တကယ်တော့မလဲနိုင်ဘူးပေါ့နော်နောက်တစ်ခုကတော့လေဝန်ကြီးတွေကတချို့သူတန်ရာတန်ရာဌာနကိုပဲဥဆောင်နေတယ်လို့ဖြစ်နေတယ်ပေါ့နော်တချို့ဝန်ကြီးဌာနသုံးခုတော့ပေါင်းလိုက်တယ်ဝန်ကြီးဌာနအကြီးတွေမှာဆိုရင်အဲ့ဒီကကြတော့တချို့ဌာနတွေကလွတ်နေတယ်လို့လည်းကြားရတယ်ပေါ့ဆိုတော့ဟိုအဲ့ဒီနှစ်ချက်ကိုတော့ပေချာလေးကျင်တဲ့နဲ့ထင်ပါတယ်နံပါတ်၁ချက်ကရောပြောလို့ရတယ်ကိုကြီးမှန်ချက်တွေကျင်းရောက်မဲ့အစိုးရအဖွဲ့အတွက်ဘာတွေလိုအပ်လဲပေါ့နော်နောက်တစ်ခုကတော့ဒီဝန်ကြီးဌာနတွေပေါင်းလိုက်တဲ့ဟာကတကယ်ရောပေါင်းသွားပြီလားပေါင်းအောင်ဘယ်လိုလုပ်မလဲပေါ့နော်အဲ့နှစ်ချက်တော့အဓိကထားပြီးတော့ကျင့်တဲ့နဲ့ထင်ပါတယ်ခင်ဗျာဟုတ
်โอเคကျေးဇူးပါဆရာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရောက်နေပါတယ်ခင်ဗျာဆိုတော့အရင်ဆုံးတော့ကျွန်တော်တို့ဒီ ARE တိုင်းပဲဒီအပြောင်းလဲဖြစ်သွားတဲ့ ARE တိုင်းဇလုံမျိုးပါပဲကိုတန်းမိုးဖြစ်ပါတယ်ကိုတန်းမိုးရဲ့သဘောထားလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ဟုတ်ကဲ့ခင်ဗျာရှေ့အတင်ရချင်းနေပြောသွားတာလည်းတော်ပြည့်စုံပါတယ်ကျွန်တော်ဟိုညမ်းလေးတလောက်လေးတောင်းတရနေတော့ဗျာကျွန်တော်အရာဝီတန်းဝင်ကြီးတုတ်တွေကြောင်းသွားတယ်ကြောင်းသွားပြီမယ်လေကြောင်းရတဲ့ဟိုအကြောင်းရင်းကိုတောင်းတလိုက်လို့ချင်းကျွန်တော်တို့ကြောင်းသွားတဲ့ဝင်ကြီးတုတ်တွေကတိတ်ခါရှိကြီးနဲ့ကြောင်းသွားတဲ့ဝင်ကြီးတုတ်တွေပါဘယ်ကြောင့်ဒီလိုလဲလုံးဝမကြည့်ပဲနဲ့အလုံးညို့ကျေသူလူတွေရဲ့အကျိုးနဲ့သူတို့ကတိတ်ခါရှိစွာနဲ့ဝင်ကြီးတုတ်တွေကအကြောင်းလဲလောက်တာအတွက်အရာကိုကျွန်တော်တို့ဘယ်လိုကောင်းမလဲအရာကိုကျွန်တော်တို့ဝင်တာပြီးတော့လေးစားတဲ့ပုံကိုကြီးတွေပါခဏအဲ့တော့ဗာပဲဒီကျွန်တော်အပြောင်းလဲတွေနဲ့ပတ်သက်လို့ကတော့အဲ့ကောင်ကတော့ချက်ပြေအားလုံးလေးစားပြီးသားပါခင်ဗျာ
โอเคကိုတမ်းမိုးကြီးကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးခြင်းပ
ါသ
ူကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုရဲ့သဘောထားလဲဆွေးနွေးနိုင်ပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအပြောင်းလဲရတော့တော့နှစ်ပေါင်းများစွာတို့လောက်ခဲ့တဲ့ပြည်စင်ကိုကျွန်တော်ကြည့်ရမယ်ဆိုရင်တော့ဒီအစိုးရအဖွဲ့အစည်းအားတို့ဘယ်တော့ပဲပြောင်းပြောင်းတော့ဒီမှုကမပြောင်းဆိုတော့သူတို့လှုပ်ဆောင်ကြရတော့ဘယ်သူမှကောင်းလာမယ်လို့ကျွန်တော်မမြင်ဘူးဗျ။ဘာဖြစ်လဲဆိုရင်တော့ဘုချုပ်မူကြီးမြောက်လိုက်ပြောခဲ့တာကနော်တိုင်းသားပြည်သူတွေကိုနော်ကျွန်တော်တို့ကောင်းအောင်လှုပ်စီခြင်းနဲ့ကောင်းအောင်ပြုပြင်စီခြင်းနဲ့နော်တိုင်းသားပြည်သူကပါမှကျွန်တော်မိမပြာကောင်းမယ်လို့ပြောတယ်။ဒါပေမဲ့သူလှုပ်နေတာကတော့နော်ကျွန်တော်တိုင်းသားတင်တော့လိုက်ပြီးတော့တိုက်ခိုက်နေတာအဲ့ဒါဒီကိုသူတို့လှုပ်ဆောင်တာပဲကျွန်တော်သိမြင်ရပါတယ်။ဒါကြောင့်မို့မြန်မာပြည်ကောင်းလာမယ်ဆိုရင်ကျွန်တော်တိုင်းသားတွေတာမှာစစ်တပ်အစိုးရစစ်တပ်တွေရောက်တိုင်ပြဖို့လိုတယ်ဗျ
။ဟုတ်ကဲ့ကိုတီးလည်းမှုဆိုလို့ရင်တော့ဟိုလူတွေပြောင်းမိမယ်လဲမူနဲ့စနစ်မပြောင်းရင်တိတ်ပြီးမထူးဆိုတဲ့သဘောမျိုးပြောသွားတယ်လို့ကျွန်တော်နားလဲပါတယ်။ဆိုတော့ကျွန်တော်နောက်တစ်ခုကိုလည်းလှည့်ပေးချင်ပါတယ်။ကျွန်တော်တို့ကိုစလိုက်ပွေကုန်းဖြစ်ပါတယ်။ကိုစလိုက်ပွေကုန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ။
โอเคအခုပြောင်းလဲတဲ့ဆိုပြောင်းလဲတဲ့ဥစ္စာအနည်းချင်းတော့ပါကျွန်တော်အားမရသေးဘူးဘာလို့လဲဆိုတော့ဒီထစ်ပူတော့ပြောင်းလဲဖို့လိုတယ်မင်းညာမှာဘသူဒီကိုလဲရမလဲဆိုရင်တော့ပထမဦးဆုံးပြီးထောင်စုဆိုးရမှာရောပြီးနေဆိုးရမှာရောဝန်ကြီးတွေပေါ့အချင်းပြတ်ဆက်ဆက်မှုနဲ့နာမည်ထွက်နေတဲ့သူတွေကိုမမျိုးဆရာမလို့အကုန်လုံးနားခိုင်းပြီးတော့သူတို့မလုတ်ရေးမကန်ရေးတဲ့သူတွေကိုလည်းနားခိုင်းတာအခုပြဿနာကမကျွမ်းကျင်လို့လည်းမဟုတ်ဘူးကျွမ်းကျင်လို့လည်းမဟုတ်ဘူးသူတို့တည်ရတဲ့နဲ့မလွတ်ရမကန်ရတဲ့ဝင်ကြီးတွေတလပုံကြီးဖြစ်တယ်အဲတော့ဝင်ကြီးဆိုတာဝန်ထမ်းမဟုတ်ဘူးနိုင်ငံကြီးဖို့စ်ဖြစ်တဲ့တွေနိုင်ငံကြီးတမားတွေကိုပို့ပြီးတော့တုံးပါအဲတော့ဝင်ကြီးတယောက်ကဟိုနေတယ်မှာကျွမ်းကျင်ဆက်တော့မလို့ပါဦးတကယ်တမ်းကျတော့ကောင်းဆောင်မှုကြီးချင်းရှိဖို့ပဲလိုတယ်အဲတော့သူပညာရှင်တွေကိုသူခေါ်လို့ရတယ်လုံငန်းကျွမ်းကျင်မှုကခဏလေးနေရမှာပါဆိုတော့အဓိကကျတော့လုံငန်းကျွမ်းကျင်မှုအဓိကမဟုတ်ဘူးသူကမလုံရမကန်ရတာအဲ့တော့ကောင်းဆောင်မကြီးချင်းမရှိတဲ့သူတွေရောခန့်နေတဲ့ခါကျတော့ဘယ်ဟိုနိုင်ငံကြီးရန်ရစီရတဲ့ဘယ်လေးပတ်လို့ရမှာလဲဆိုတော့နောက်တစ်ခုပြောချင်တဲ့ဥစ္စာကတော့ပြည်ထောင်စုအစိုးရမှာလူဝင်ကြီးကြီးအများကြီးခန့်ဖို့လိုတယ်ဥပမာ၄၀ဝင်ကြီးဆိုတော့သူဟိုဌာန၃ခုပေါင်းတဲ့ဥစ္စာကဝင်ကြီးတယောက်ရဲ့ထားလူဝင်ကြီးညောက်ထားပေးရမယ်အဲ့ဒါမှဝင်ကြီးတွေရှိမှဝန်ထမ်းတွေကတောက်ရမှာပေါ့ဒီတိုင်းဆိုရင်တော့ဒုံကြီးရဒုံကြီးပဲဖြစ်နေမယ်ဆိုတော့ဘာအတွေ့အကြုံဆိုတော့ဝန်ထမ်းကနေလာတဲ့အကြီးကြီးတွေကိုတော့ကျွန်တော်မယုံတော့ဘူးဘာလို့လဲဆိုတော့သူတို့အတွေ့အကြုံတွေကလိန်ရတဲ့အတွေ့အကြုံတွေပဲများတယ်ဆရာ
ဟုတ်ကဲ့ကိုဟိုစလိုက်ပွေကုန်းကျေးဇူးပါဆိုတော့ဒီကိုစလိုက်ပွေကုန်းပြောတဲ့အထက်မှာလည်းဒီလိုဝင်ကြီးဌာနတိုးချဲ့တာပြင်ဆင်တာစသဖြင့်ဒီလိုပြုရင်ပိုင်းဆိုတော့ဟိုဆလိုတာတော့ဒီဖွဲ့စည်းပုံနဲ့ဒီစနစ်ပိုင်းတွေကိုနည်းနည်းထောက်ပြတာရှိဆက်စော့ကိုတီးလည်မှုကလည်းဒီကိစ္စကိုထောက်ပြသွားတယ်ဆိုတော့ကျွန်တော်ကိုအောင်သူငယ်ကိုပြန်မေးချင်ပါတယ်ဆိုတော့ပြုရင်ပြောင်းလဲလုပ်တဲ့နေရာမှာလက်တော်လိုအပ်ချက်တွေကပြောမယ်ဆိုလို့ရှိရင်ဒီလူပိုင်းပြောင်းလဲတာနဲ့ဒီမူးနဲ့စနစ်နဲ့ပြောင်းလဲရေးမှာဘယ်ပိုင်းကလက်တော်အခြေအနေမှာပို့ပြီးအခရာကျမယ်လို့ယူဆတယ်
ဟုတ်ကဲ့ဟို NLD အနေနဲ့တော့ပေါ့နော်သူတို့တက်လာတဲ့အခါကြစ်လစ်ပြီးတော့ကျွန်တော်တို့ထိရောက်တဲ့အစိုးရဖြစ်အောင်လုပ်မယ်လို့လည်းပြောပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီ
အစိုးရဝန်ကြီးတွေကိုလျှော့ချမယ်ဝန်ကြီးဌာနတွေပေါင်းမယ်ချွေတာမယ်ဆိုတော့အမြင်မျိုးပြောတယ်ပေါ့နော်ဆိုတော့အဲ့တော့ဒီလိုအခုနှစ်နှစ်လောက်ရှိလာတဲ့အချိန်မှာကျွန်တော်ထင်တယ်ဟိုဒီလိုစဉ်းစားခဲ့တဲ့ view ဟာကိုပြန်သုံးသပ်သင့်ပြီလို့ကျွန်တော်ထင်ပါတယ်ဆိုတော့အထူးသဖြင့်တော့ဟိုပတ်စံချွေတာဖို့ကအဓိကကြသလားရက်လက်ပေါ်ဖို့ကအဓိကကြသလားပေါ့နော်ဆိုတော့အဲ့တော့ကျွန်တော်မြင်တာကရက်လက်ကအရေးကြီးပါတယ်ဒီရက်လက်ပေါ်အောင်ဘယ်လိုလုပ်မလဲဆိုတော့စဉ်းစားချက်နဲ့အတူဟိုလုပ်တင်တယ်လို့ထင်ပါတယ်ဆိုရက်လက်မထွက်ဘူးဆိုရင်နောက်လာမယ့်ရွေးကောက်ပွဲမှာအခက်တွေ့ဖို့ရှိတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစီသူရဲ့သဘောထားကိုခင်ဗျာဘယ်လိုယူဆလဲကျွန်တော်တို့ဒီလူနဲ့မူစနစ်ဘယ်ဟာကိုဦးစားပေးပြောင်းတင်တယ်လို့ယူဆလဲ
ကိုမူကတော့သူ့အနေနဲ့သွားနေပေါ့နော်အဲ့တော့ကျွန်တော်တို့မြန်မြန်လုပ်နိုင်တယ်ဆိုရင်တော့အခုအစိုးရဖွဲ့ထဲမှာလည်းတချို့ဝန်ကြီးတွေကတော့ဘာပြောပြောလုပ်နိုင်ကြိုင်နိုင်တယ်ဒါပြည်နယ်တိုင်းမှာဆိုလဲချုပ်ဝင်းချုပ်တယ်ဆိုရင်လုပ်နိုင်ကြိုင်နိုင်တော့ရွေးတာတွေ့ရတယ်အဲ့တော့ဒီစနစ်ဒီဆိုရအောင်ပါပဲတူတူဘာလို့တချို့ကရွေ့နေလဲပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့လူသွားမြင်တယ်အဲ့တော့ဂျီရိုမာကတော့မြန်မြန်ရလက်ပေါ်တယ်တော့လူကောင်းကောင်းနဲ့ဒါလုံနိုင်ဆိုင်နိုင်တဲ့လူပေါ့နော်အပြောကြည့်ပဲမဟုတ်ဘူးချမယ်ပြီးရင်ဒါစွန့်စားရရတယ်ပေါ့နော်ဟိုမအောင်မြင်လဲငါထွက်မယ်အောင်မြင်တော့သူနာမည်တက်မယ်ပေါ့အဲ့ဒါကြောင့်ကိုညံ့လူတယ်ဗျဒါသူတို့ဟိုပညာရှင်အနေနဲ့ဝိုင်းရံလိုက်တယ်ဆိုရင်ဘာပြောဒီလုံနိုင်ဆိုင်နိုင်တဲ့လူကဒီသူ့ကြီးနေတဲ့အတိုင်းပဲဖြစ်ဖြစ်ပေါ့နော်သက်ဆိုင်ဝန်ကြီးဌာနပဲဖြစ်ဖြစ်ဒါကတော့သွန်းနိုင်ပါဘူးအဲ့တော့ကျွန်တော်မြင်ရတော့ရင်ရှည်ရတော့ဒါသွားရမှာပဲဒါမူတွေကြောင်းရမယ်သွားရမယ်ဒါပေမဲ့ရင်ရှည်ဒီတစ်နှစ်နှစ်နဲ့အတွင်းမှာရလတ်ပေါ်ရှင်သူစင်တော့2018အတွင်းမှာရလတ်ပေါ်ရှင်ရင်တော့ဒါလူကိုတော့ဒါအဓိကထားပြီးတော့ဒါလုံရဲကန်ရဲတဲ့လူလုံနိုင်ဆိုင်နေတဲ့လူမျိုးဒါတေချာမကြောက်မရွံ့မနဲ့ရွေးလိုက်ဖို့လိုတယ်ပေါ့နော်ဒါစွန့်တာတချို့ကျွန်တော်တို့ကတော့ဒါလောင်းရတာပဲတချို့ကိစ္စတွေကတော့ဒီတွက်ချက်ပြီးတော့
ဆိုတော့ကိုယ်စီရဲ့သူ
လောင်းတယ်လောင်းရတာပဲ
ဆိုတော့ဒီအစိုးရဒီရန်နေရာအပိုင်းမှာရောဒီဆိုတော့ဒီမှာဟိုထောက်ပြကြသလိုပေါ့လေဒီဝန်ကြီးဌာနတွေပြင်သင့်တာပြင်တိုးချက်သင့်တာတိုးချက်စသဖြင့်ပေါ့လေဟိုဘိုးအစိုးရမှာပဲဖြစ်ဖြစ်ဟိုဟိုတိုင်းနယ်ပြည်နယ်တွေမှာဖြစ်ဖြစ်လုံးတင်နေဆိုတဲ့အမြင်တွေအပေါ်မှာရောဘလို့ယူဆလဲ
လွယ်လုံးကြီးကတော့ဒီခုနကပြောရည်ဒီကျွန်တော်ပေါင်းထားတဲ့ဝန်ကြီးဌာနတွေတဲ့တချို့ဟာတွေကတော့ဒါပြန်ခွဲရင်လည်းခွဲပေါ့ဗျာအဲ့ဒါတစ်ချက်ရှိပါတယ်နောက်တစ်ချက်ကတော့ခွဲနိုင်မှုဆိုလဲဒုဝန်ကြီးကျမကံပါဒုဝန်ကြီးကံမို့ဆိုတော့ကျွန်တော်ကဒီဟိုအပြင်ကနေပြီးတော့မှဒီပညာရှင်တို့ဒီကြွေးကျင်တဲ့လူတို့ဒါတွေကိုရည်ချင်းပြည့်တဲ့လူတွေဆိုရင်တ мян ခေါ်သွင်းလို့ရဖို့ကျွန်တော်အနေနဲ့ပြောတာပါနောက်ပြီးတဲ့အခါကျတော့ဟိုအများကြီးလည်းလုံးကြမလို့တချို့နေရာတွေမှာဆို key ministry 3-4 ခုလောက်ရှိတယ်ပေါ့နော်ဒါနာမည်တော့မပြောချင်ပါဘူးအဲဒီ3-4ခုလောက်ကိုကောက်လဲလိုက်တယ်ဒါကတွက်သွားနိုင်တဲ့နေသားလည်းရှိတယ်ဗျပြီးတော့ဟိုအသက်နေသားပေါ့နော်ဆိုတော့ဟိုဝန်ကြီးလိုဟာမျိုးကျွန်တော်တို့ကဒါ90ကျော်ခန့်မယ်ဆိုရင်ဒါဒုဝန်ကြီးလိုဟာမျိုးဆိုရင်90လောက်ခန့်လိုက်ရင်ဘာပြောပြောတယောက်နဲ့တယောက်ကတဲ့ကြီးတဲ့လူကြတော့လေသူတွေးကြုံနဲ့ထိန်းသွားမယ်ပြီးတဲ့ခါကျ90လောက်ကျတော့လေအားကောင်းတာပေါ့ဗျာဆိုတော့အဲ့အမျိုးဒီသူရွေးဖို့တော့လိုတယ်ဗျာအခုကတော့ဆွေရောက်ဖို့ကြီးလာတယ်ကျွန်တော်လူကြီးပိုင်းများတော့လေဟိုခေတ်27ရာစုအပြောင်းလဲများတဲ့အချိန်နဲ့ဟိုလိုက်တယ်ပေါ့လေခက်တဲ့သဘောတော့တွေ့နေရတ
ယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူလည်းအလှည့်ပေးချင်ပါတယ်ကိုတင်ထေးဝင်းဖြစ်ပါတယ်ပြည်မျိုးပါပါကိုတင်ထေးဝင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ဒီဆိုးရစတဲ့တည်းကကျွန်တော်ပြောပြသားပါကဝင်းကြီးတွေဘယ်လိုရှိလဲဆိုတော့ဝင်းကြီးတွေအခုအဲ့ဒီစတဲ့ခါကမှအစမ်းခံကာလလို့ကျွန်တော်ပြောတယ်လေဒီကနောက်ဝင်းကြီးချုပ်တွေကိုမေးတဲ့ခါကျတော့လေတခါမေးတော့လည်းဝေးဝေးကိုကျွန်တော်တခါပြောခဲ့ဘူးတယ်ကြာဝင်းကြီးချုပ်တွေကကြောက်နေတယ်ဘာပဲဖြစ်ဖြစ်အရင်ဆိုးအဆက်ဆက်တုန်းကလိုပဲကြာအောက်ခြေမှာရှိနေတဲ့ညွန်မှုညွန်ချုပ်အစရှိတရားဖြစ်ပေါ့သူတို့ရဲ့အလိန်ခံနေရတဲ့ဝင်းကြီးတွေကတော်တော်များများတွေ့နေရတယ်ကျွန်တော်တွေ့ရတာလေအဲ့တော့ဘာပဲဖြစ်ဖြစ်ကျွန်တော်ကဝင်းကြီးတွေအပြောင်းလဲလုပ်အောင်ပါပဲလုံးမပဲဖြစ်မှာမလုံးလို့လည်းမရဘူးကွာအဲ့လိန်မအိုလိန်မသိအတိအကျနဲ့အလိန်ကန်းနေရတယ်ဆောက်အစိုးရကစီရီချာချာနဲ့ကျွန်တော်ဂဂနန္ဒနဲ့သစ္စာကံအဖွဲ့တစ်ဖွဲ့အနေနဲ့လိုက်ပြီးတော့မှခိခိရောအရေးယူမှာဝင်ကြီးပြည်ပြည်ဝင်လေးပြည်ပြည်ဒုဝင်ကြီးပြည်ပြည်ညုံမှုညုံချုပ်ပြည်ပြည်ဘသူမျက်နှာမှာမကြည့်ပဲနဲ့ကျွန်တော်တို့တကယ်ခိခိရောအရေးယူပြီးတော့မှအပြောင်းလဲတွေလုပ်ရင်တော့ကျွန်တော်တိကျတင်ရှားတဲ့အပြောင်းလဲမှုဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်လေ
ဟုတ်ကဲ့ကိုတင်ထင်းဝင်းကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်ကနေပြီးတော့ဟိုမစ်ဝါရီမှတ်ချက်တွေပြဖို့ထားတာတချို့လည်းရှိပါတယ်ရှားပေါင်ရေဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကိုကိုဆိုသူရေးထားတာကတော့ဌာနဆိုင်ရာတွေကိုချက်ချက်မမမကန်ရင်တော့ဝန်ကြီးချုပ်တွေဟာအလကားပါပဲပေးကမ်းရတာတောင်းတာအခုလည်းရှိနေတာပါပဲပို့ဆိုးတယ်တောင်းပြောရမယ်ဌာနဆိုင်ရာတာဝန်ရှိသူတွေကိုစောင့်ကြည့်အရေးယူသင့်တယ်တိုင်မဆိုတာထက်စုံစမ်းထောက်လန်းရမှာဝန်ကြီးဝန်ကြီးချုပ်ခီးစဉ်မှာလိုက်ပါကုန်ကြစိတ်ရှင်းပေးနေတဲ့ဌာနတွေကိုသူတို့ရေးယူရမှာအားနာနေကြတယ်ဆိုပြီးရေးထားပါတယ်။နောက်တော့ရှင်ထွန်းထွန်းဆိုသူကအယက်သားအစိုးရသာဆိုတယ်ငွေပေးမှရတယ်ဘဲတော့သွားပေးနေရတယ်တရားဥပဒေဘက်မှလည်းပြည်သူကိုမျက်နှာကြည့်ကြပါအောင်ဒီမိုကရေစီဘက်မှလည်းဆိုပြီးရေးပါတယ်။ နတ်တော်ရရှင်လျောင်လင်းဆိုသူက NLD ကအုပ်ချုပ်နေတယ်လို့ပြောနေကြတာအမှန်ဆိုစစ်ဆိုရလက်ထက်နဲ့အတူတူပါပဲလက်အောက်တွေမှာလပ်ပေးတာတွေလည်းရှိနေသေးပါအလုတ်တစ်ခုခုရှောက်ချင်ရင်လည်းအရေးအချင်းကိုမကြည့်ပဲငွေကိုသာကြည့်နေကြတော့မှာပဲဒါတွေဘာလို့ဖြစ်နေကြတာတော့သိပြရစေဆိုပြီးရေးသားထားပါတယ်ရှင်
โอเคဒီ Facebook ကစာရေးထဲမှာသူကြည့်မယ်ဆိုရင်တော့ဒီနေတူတူဝရင်ဆိုင်နေရတဲ့အချင်းပြက်ချဆမှုပြဿနာလိုမျိုးဒီအစိုးရရန်တရားတွေကအားနည်းချက်တွေကိုရင်ဖွင့်ထားတာတွေ့ရပါတယ်ဆိုတော့သူတို့စိတ်ထဲမှာဒီအစိုးရပြောင်းနေတာဆိုတော့ဘာမှမထူးဘူးလို့ခံစားနေရပုံရပါတယ်ဟိုဆိုလိုတာတော့အခုဒီအစိုးရဘိုင်းမှာအုပ်ချုပ်မှုဘိုင်းမှာအပြောင်းလဲလောက်တာလည်းမကဘဲနဲ့ NLD အစိုးရတက်လာခဲ့ရဒီနှစ်နှစ်လောက်အတွင်းမှာသူတို့အနေနဲ့ဒီဘာမှတိတ်မထူးဘူးဆိုတော့ခံစားချက်မျိုးတွေကိုဟိုပြောနေရလို့ယူဆပါတယ်ဆိုတော့ဒီလိုအခြေအနေတွေကိုပြောင်းလဲဖို့ဒီအစိုးရရန်တရားအားကောင်းဖို့ဟိုဝန်ထမ်းရန်ရမှာဒီစွန့်ရည်မြင့်လာဖို့ဆိုရင်ရောအုတ်ချုပ်ရေးပိုင်းကနေဘာတွေပြုရင်ပြောင်းလဲဖို့လိုမလဲကိုအောင်သူညင
်းဟိုဝန်ထမ်းအပိုင်းဆိုတာကကျွန်တော်တို့ဘယူရိုကရေစီလို့ခေါ်တာပေါ့နော်ဆိုတော့အဲ့တော့အဲ့ဘယူရိုကရေစီအပိုင်းကိုပြုရင်ပြောင်းလဲဖို့ဆိုလို့ရှိရင်ဒါဟိုကျွန်တော်တို့ဟိုပြီးသားလုံနိုင်တဲ့တခြားဘေးပြူခါတွေလိုပါတယ်ဝန်ထမ်းတွေအတွက်မက်လုံးလိုပဲတစ်ဖက်မှာလည်းချုပ်ပြီးတဲ့ဘေးစနစ်တွေလိုပါတယ်ဆိုတော့တစ်ဖက်ကကျတော့ခုနကကျွန်တော်တို့ဒီဝန်ကြီးအပိုင်းဒုဝန်ကြီးအပိုင်းကြတော့ကျွန်တော်တို့ဟိုနိုင်ငံရေးပိုဇီရှင်ပေါ့နော်နိုင်ငံရေးရတာဝန်ပေးတဲ့ဟာကြတော့သူတို့ကကြတော့ကျွန်တော်တို့ရဲ့မူဝါဒကိစ္စတွေမဟာဗျူဟာတွေကျွန်တော်တို့ဦးစားပေးလုပ်ငန်းရွေးချယ်တာတွေဆိုတော့အဲ့ဒါမျိုးနဲ့ပူဆိုင်ပါတယ်သူတို့ကအောက်ခြေကခုနဝန်ထမ်းတွေကိုသွားပြီးတော့ဟိုဖြုတ်တာတို့လောက်တာတို့ဒီလိုဟာမျိုးလုပ်လို့တော့မရပါဘူးဆိုတော့အဲ့တော့အဲ့နှစ်ခုလုံးအတွက်ကတော့ကျွန်တော်မြင်တာပြီးကြဗျူဟာတွေလိုတယ်လို့ထင်ပါတယ်
โอเคကိုစေသူရဲ့သဘောထားခင်ဗျကျွန်တော်ဒီအစိုးရရဲ့ရန်ရည်တွတ်လက်လက်ဖြစ်ဖို့ဒီဟိုလူတွေအနေနဲ့ဒီအစိုးရရဲ့ပြောင်းသွားရဲဆိုရင်တကယ်ပြောင်းသွားပါလားဆိုတာကိုသူတို့ဟိုလက်တွေ့ကြကြဟိုသိနိုင်ခံစားနိုင်မဲ့အခြေအနေမျိုးဖြစ်ဖို့ဆိုရင်ဘယ်လိုပြောင်းလဲလို့မလဲ
အဲဒီကြတော့ဟိုတေချာဟိုခုနပြောလို့ပေါ့နော်ယောဂရှားမှာပေါ့အဲ့တော့ကျွန်တော်တို့ကဒီပါတီရလဲခုကသူရဘက်မှာလွှမ်းမိုးတဲ့အနေအထားတွေရှိနော်ပါတီအနေနဲ့ဒါလိလစမ်းစစ်ချက်တခုထုတ်ပြီးတဲ့ခါကျတော့အစိုးရအနေနဲ့သူ့ဟာသူပြီးတဲ့ဆန်စစ်ချက်တခုထုတ်ပြီးတဲ့အခါကျရင်အဲ့နှစ်ခုတိုက်ဆိုင်ကျွန်တော်တို့စစ်ဆေးကြည့်ပေါ့နော်ဒါတော့ဟိုလက်တွေ့ဖြစ်နေတဲ့အခြေအနေရပြောတာပါအဲ့ဒါမျိုးမညာတန်းစစ်ဆေးကြည့်ရင်တော့ကျွန်တော်တို့ဘယ်နေရာမှာအားနည်းနေလဲဘယ်နေရာမှာလွတ်နေလဲပေါ့နော်အဲ့ဒါတွေကျွန်တော်တို့ပေါ်လာလိမ့်မယ်ဗျတကယ်တမ်းတော့အများကြီးမခက်ဘူးနိုင်ငံတကာမှာလည်းအဲ့ဒါမျိုးလေ့လာဆန်စစ်တဲ့ဒါ performance audit တွေကျွန်တော်တို့ရှိတယ်ပေါ့နော် system တွေရှိတဲ့အခါကျတော့အဲ့ဒါမျိုးနဲ့စစ်လိုက်ရင်တော့ဒါထွက်လာမှာပဲထွက်လာရင်တော့ဖိတ်တိုင်းပဲလိုက်ပေါ့ဗျာဒါမှမဟုတ်ဘဲနဲ့မဟာဗျူဟာမှားနေလားပေါ့မဟာဗျူဟာမှားနေရင်တော့မဟာဗျူဟာပြန်ပြင်ပေါ့ကျွန်တော်စိတ်တယ်တော့ဒီဟုတ်ပါဒီအဓိကလူပါပဲအဲလူတွေလဲတဲ့လောက်၃လောက်လောက်လဲရင်ကိုဒါအများကြီးကြောင်းတော့မယ်ဟုတ်ကျွန်တော်အဲ့ဒါတော့ယုံကြည်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တစ်ပုဂ္ဂိုလ်တူလည်းရှိနေပါတယ်ပခုတ်ကူမျိုးကကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီကူအပြောင်းရတော့တိုင်းပြည်ကအရေးကြီးဖြစ်ပြီးအောင်ပုဂ္ဂိုလ်ရေးတိုက်ဆိုင်ရေးအချင်းချင်းနိုင်ငံတော်ကြလို့ပါတီအစီအစဉ်လို့ဆက်သွယ်တာလို့အချုပ်ခံရလို့ရှိပါတယ်
โอเ
คโอเคบอดี้มาเดี๋ยวจะเสร็จแล้วจ้ะพี่ซึ่งดูซึ่งมันขนาดแล้วเสร็จแล้วจ้ะพี่อีปาลีเนี่ยอยู่เนี่ยพาวเวอร์เวอร์เนี่ยดีกว่าขนาดชื่อไปทีนี้ต้องเลือกชื่อเลยคือเนาะพอนี่อ่ะชื่ออย่างเนี่ยทีเนี่ยชื่ออย่างเนี่ยที่เอาชื่ออย่างเนี่ยดีซึ่งเนี่ยก็อยู่ตรงนี้อ่ะนี่ทีนี้อ่ะอสาธุมาทีนี้ฉันน่ะเนี่ยตั้งอยู่อสาธุเนี่ยสาธุมาอยู่ชื่ออะไรครับ
โอเคกูกําลังเลยจิจิซูอ่ะครับเนี่ยซื้อนี่ล่ะสรุปเราเจอเราดีอีเมลดิ Facebook ดิอ่ะนี่ไปปို့ท่าได้สารีแล้วชื่อนี่บาได้เลยสรุปอย่างซ้องเราเจอดิ Facebook ปู่อ่ะแมทช์ติชูนะชาบองพับๆไปบ้างครับ
โอเคป่ะบอลคาจอจีဆိုတဲ့သူရေးထားတာကပါတီအစိုးရထဲမှာပုတ်တင်လို့ခေါင်းညိတ်တက်ပြီးလို့တို့လို့အယောင်ပြောင်းတက်သူတွေမွေလို့အပေါ်ရေခွန်လဲကြီးကန်းလို့ဝိုင်းအာရင်အစာချောင်းနေသူတွေတို့ရေကြုံဝံပလွေတွေနဲ့ဒါနှစ်ပါးသွားဇက်ဆက်နေရတယ်လို့ဖြစ်နေပါတယ်ဆိုပြီးရေးပါတယ်နောက်တော်ရရှင်ကြီးမောင်ဝင်းဆိုသူကတော့ဝန်ကြီးတွေဝန်ကြီးချုပ်တွေပြောင်းယုံတဲ့ဒီမိုကရေစီအပြောင်းအလဲမဖြစ်နိုင်ပါ2008ဖွဲ့စည်းပုံပြောင်းမှသာဖြစ်ပါမည်မိထားကိုနောက်ဆက်တွဲတွေဘလောက်ကောင်းကောင်းဆက်ကောင်းနဲ့ဆက်ကောင်းနဲ့တူတဲ့ဖွဲ့စည်းပုံကောင်းမှပါယခုကအစိုးရနဲ့အုပ်ချုပ်နေတယ်လို့ဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင်
โอเคเจซูว่าနောက်တူကတော့ကျွန်တော်ဒီအမေရိကန်ပြည်တော်စုကမောင်တသနာရဲ့ပီဇာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အဓိကတွန်းအားကတော့ပြည်သူတွေပါပဲ
ပြည်သူတွေဖြစ်စေခြင်းတဲ့ပုံစံမျိုးဖြစ်လာအောင်မစွမ်းဆောင်နိုင်တဲ့အစိုးရအဖွဲ့ဝင်တွေပြည်နယ်နဲ့တိုင်းတာဝန်ရှိတဲ့သူတွေကိုအပြောင်းအလဲလုပ်တာဟာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုကိုဖော်ပြရာရောက်တယ်လို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကောင်းတဲ့လက္ခဏာတစ်ရပ်လို့ပဲယူဆမိပါတယ်။ဒီလိုပြုပြင်ရေးမျိုးတွေကိုဒီမိုကရေစီနိုင်ငံတိုင်းလုံးလေရှိကြတဲ့အတွက်ပြည်သူတယောက်အနေနဲ့ကြိုဆိုမိပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်တရားဥပဒေစိုးမိုးရေးဟာပြည်မကြောရုံမှန်နိုင်ဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးကိုနိုင်နိုင်နင်းနင်းမကင်တွယ်နိုင်တဲ့ပြည်ထရေးဝန်ကြီးနေရာအပြောင်းလဲလုပ်ဖို့လေအလွန်အရေးကြီးတယ်လို့ယူဆမိပါတယ်။အကြောင်းကတော့နောက်ကျောင်းပြန်လှည့်လူတွေအင်းနဲ့အားနဲ့ပါဝင်ပတ်သက်နေတဲ့ဘဲအမှုကိုမှဖော်ထုတ်ဖန်ဆီးနိုင်ခြင်းမရှိတဲ့အပြင်လူစုလူဝေးတွေကိုဖြိုခွင်းတဲ့ပုံစံတွေဟာလည်းနောက်ကျောင်းပြန်လှည့်ဖို့စနစ်တကျလုပ်နေတယ်လို့ဖြစ်နေပါတယ်။အထင်ရှားဆုံးကတော့ NND ဥပဒေအကြံပေးပညာရှင်ဦးကိုနီကိုလှုပ်ကြံတက်ဖြတ်မှုနဲ့လက်ရှိရခိုင်ပြည်နယ်ကချင်ပြည်နယ်ကပြစ်ပခါတွေပါပဲ။ကာကြုတ်လက်အောက်ထဲမှာရှိနေတဲ့ပြည်ရဲကြီးကိုအစိုးရလက်အောက်ရောက်ဖို့အစိုးရနဲ့ကာကြုတ်စဉ်ဆက်မပြတ်ဆွေးနွေးအဖြေရှာသင့်တယ်လို့ယူဆမိပါတယ်။ဒါအပြင်လူတစုတစ်ဖွဲ့ရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံခြုံမှုနဲ့အခွင့်အာဏာတွေကိုရာသပ်ပံကာကွယ်ပေးထားတဲ့2008အခြေခံဥပဒေကိုမဖြစ်မနေပြင်ဆင်ဖို့လည်းလိုအပ်ပါတယ်။ဒါအပြင်ပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူအစိုးရကပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆွမ်းပေးဖို့တစ်ဖက်သက်ကန့်သက်ခံထားရတဲ့အမျိုးသားလုံခြုံရေးနဲ့ပြည်သူရေးရာစီမံခန့်ခွဲမှုအခမ်းအခံတာကိုလည်းအစိုးရရဲ့စီမံခန့်ခွဲမှုအောက်ရောက်ဖို့တွန်းအားပေးဆောင်ရွက်တင်မှာကြောင်းဆွေးနွေးလိုက်ရပါတယ
်။ဟုတ်ကဲ့ဒီမောင်တသနာပေးစာမှာဒီဆော့ဆော့ဒီ Facebook ဒီ match မှာဟိုတွေ့ရတော့ဒီစစ်တပ်ရဲ့ဒီလုပ်ပိုင်ခွင့်နဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအဟံထားကြောင်းပြုပြင်ပြောင်းလဲရေးမှာစိန်ခေါ်မှုတွေရှိနေတာကိုထောက်ပြထားတွေ့ရပါတယ်။ဒါပေမဲ့ဒီလိုဒီအခြေခံဥပဒေရဲ့ဒီဖွဲ့စည်းပုံရဲ့အကန့်အသတ်တွေရှိရဆိုတော့မှန်မှန်ပဲလည်းပဲတတလောဖွဲ့စည်းပုံကလည်းကျွန်တော်တို့ကမပြင်းနိုင်သေးတဲ့အချိန်မှာပြုပြင်ပြောင်းလဲရေးအတွက်ကဲဆိုတော့ဒီထွက်ပေါက်ကမရှိတော့ဘူးလေလားကိုအောင်သူကြီးတခြားနီးလန်းတွေရောဘာတွေရှိမလဲ
ဟုတ်ကဲ့ခင်ဗျာဟိုအထူးသဖြင့်တော့ကျွန်တော်တို့ဒီဝန်ကြီးဌာနတွေမှာအခုက performance ပေါ့နော်စွမ်းဆောင်ရည်မပြနိုင်ဘူးဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့မဆိုင်ဘူးလို့ထင်ပါတယ်ဆိုဒီဝန်ကြီးဌာနတွေကိုကျွန်တော်တို့စွမ်းဆောင်ရည်တက်စီခြင်းလေဆိုရင်တက်အောင်လုပ်နိုင်တဲ့ခုနလူလဲပြစ်တာဖြစ်ဖြစ်သူ့မုံရင်လည်းတခြားဟိုမဟာဗျူဟာချတာဖြစ်ဖြစ်လုပ်လို့ရှိရင်ကျွန်တော်တို့စွမ်းဆောင်ရည်တက်နိုင်တယ်လို့ထင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဦးစားပေးကိစ္စတွေသတ်မှတ်ဖို့လိုတယ်နောက်တစ်ခါကျွန်တော်တို့ quick win ဆိုခေါ်တဲ့ဟိုအလျင်မြန်ပေါ့ဗျာလုပ်လိုက်လို့ရှိရင်ရလတ်ထွက်နိုင်တဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါတွေရှာဖွေပြီးတော့အကောင့်တွေပေါ်ဖို့လိုတယ်လို့ထင်ပါတယ်
โอเคกูเซตู้ตบครับเนี่ยเราดิภวยซี้บัวอกั่นตัดดิจองดิปุ่ยเปียงแลยโหทินแล้วไม่ลงไหนอูสุดเลยอป้ายนี่ชื่อเหมือนแหละดิอุชุยีป้ายนี่มาโหก็นี่พี่แล้วปุ่ยเปียงแลยโหลงไหนเนี่ยอป้ายนี่ยอบาริเมียชื่อเหมือน
แหละชื่อก็อายีพอเราภวยซี้บัวก็อดิก็ภวยซี้บัวเฉกันอุเปลี่ยนลงไม่อยากเอาเลิกท่าอะไรบาริไอ้อะไรก็ขัดตาบ่เนาะไอ้เราวงญีฐานะฤามาแลตักกะลูฤาขัดมาท่าได้วงญีฐานะฤาอายีชื่อไอ้ฐานะฤาส่วนอายีเราช่วยเสร็จเลยบ่เนาะปีเนในไตวงญีจุฤาส่วนแลအာသူတို့အုပ်ချုပ်လို့ကျွန်တော်တို့ရနေတာပဲဆိုတော့သူတို့ဘက်ကလည်းကျွန်တော်အများကြီးရွေးတင်နေပြီ။အဲဒီခါကျတော့ဟိုအဓိကတော့ဟိုလုတ်ဖို့ပါပဲ။ဟို2008ဖွဲ့စည်းပုံအခြေခံဥပဒေကဟိုပြင်ဖို့ကလည်းခုလောလောဆယ်မလွယ်သေးဘူး။မလွယ်သေးဘူးဆိုတော့လောလောဆယ်မိထားလိုက်ဖို့ပဲရှိတယ်ပေါ့နော်။ဆိုတော့အဓိကတော့ကိုယ်လုတ်ကိုယ်လုတ်ရင်တော့ဒီ2008အခြေခံဥပဒေအောက်မှာကဟိုလုတ်လို့ရတာတွေအများကြီးရှိပါတယ်။သူကတော့စီးပွားရေးဝန်ကြီးဌာနတွေဆိုရင်ပြည်ထောင်စုဝန်ကြီးဌာနတို့ပါလို့ဆိုတော့တကယ်တမ်းတော့ဘာမှမဆိုင်ဘူးပေါ့နော်2008အခြေခံဥပဒေနဲ့။ဒီခါကျတော့ဟိုလူတွေထဲမှာလည်းဝန်ကြီးတွေကလည်း NLD ဆိုရချုပ်လို့မရဘူးဆိုတော့ဝန်ကြီးလည်းမရှိပါဘူးညွန်ချုပ်တို့နေရန်အတွင်းဝင်ဟိုကိုမကြိုက်ဖြုတ်ပြလိုက်လို့ရတာပဲတခုပဲရှိတယ်ပေါ့နော်ဖြုတ်ပြလိုက်လဲဆိုရင်ထုတ်ပဲလူကတော့ဘာပြောပြောစွမ်းဆောင်မှုကတက်လာဖို့လိုတယ်ပေါ့ဆိုတော့အဲ့ခါကျတော့ဟိုလူလုံးကတော့ရပါတယ်တော့မြင်တော့လေ
โอเคကျေးဇူးပါဆိုတော့ဟိုစောစောအစိုးရမှာလည်းဒီကိုအောင်သူကြီးထောက်ပြသွားတာရှိပါတယ်ကျွန်တော်ဒီမြန်မာနိုင်ငံပြည်ရင်ပြောင်းလဲရေးမှာရှိဟိုစိန်ခေါ်ချက်တွေရှိနေတယ်ဆိုတော့ဒီစိန်ခေါ်ချက်အနေနဲ့ပြောမယ်ဆိုရင်တော့တတော်ကျွန်တော်တို့ကြုံနေရတာတော့ဒီနိုင်ငံတကာလည်းဝိုင်းအာယုံစိုက်နေတဲ့ရခိုင်ပြည်နယ်အရေးရှိမယ်နောက်ဒီဟိုအစိုးရကိုယ်တိုင်ကဦးစားပေးမယ်ဆိုပြီးပြောထားတဲ့ပြည်တွင်းငြင်းငြင်းကိစ္စတွေလည်းရှိနေတယ်ဆိုတော့ဒီလိုအပိုင်းတွေမှာကင်တွယ်ဖြစ်ရှင်းရမှာရောလူပိုင်းမူပိုင်းဒီဥဆောင်မှုအပိုင်းမှာအပြောင်းလဲတွေလုပ်ဖို့လိုမလားကိုအောင်သူကြီး
ဟုတ်ကဲ့လိုပါလေခင်ဗျာဟိုကျွန်တော်တို့ဒီအခု NLD အစိုးရရဲ့သက်တမ်းတစ်လျှောက်ကျွန်တော်ပြန်ကြည့်တော့ဗောနော်အထူးသဖြင့်တော့ဒေါအောင်ဆန်းစုကြည်ဟာသူယုံကြည်ရတဲ့သူတွေကိုအဓိကဦးစားပေးခန့်တာတင်ပြီးတော့အထူးသဖြင့်အခုငြိမ်းချမ်းရေးကော်မရှင်အနေနဲ့စလို့အခုကိစ္စတော်များများဗောနော်ဆိုတော့အဲ့ဒီမှာဆိုလို့ရှိရင် तू ကတကယ်စွမ်းဆောင်ရည်ကိုကြည်သလားသို့မဟုတ်ရင်သူ့ရဲ့ယုံကြည်မှုကိုကြည်သလားဆိုတဲ့ခါကျတော့လူယုံကြည်မှုအပေါ်မှာဟိုကြည်ပြီးခန့်ခဲ့တာများတာတွေ့ရခင်ဗျာကျော်အိမ်နေထားမှာတော့ကျွန်တော်ထင်တယ်အခုချိန်မှာပြန်ပြီးတော့ဟိုသုံးသပ်ပြင်ပြီးလို့ကျွန်တော်ချက်ပါတယ်
ဟုတ်ကဲ့ဟိုအရင်တော့လည်းကျွန်တော်တို့ကြားဥပါတယ်ဒီအရင်ဒီဥနေဝင်လက်ထက်မှာတော့ဆိုလို့ရှိရင်လေဟိုလူကောင်းလူတော်ဆိုပြီးလူတော်လူကောင်းမဟုတ်ဘဲနဲ့ဟိုကောင်းတဲ့လူကိုစကားနားထောင်မဲ့လူကိုရွေးပြီးတော့နောက်မှာတော်အောင်လုပ်ယူမယ်ဆိုတဲ့အယူအဆမျိုးရှိခဲ့ဘူးလားမျိုးကျွန်တော်အခုကိုအောင်သူကြီးထောက်ပြတော့ပြန်အောင်တတိယမိပါတယ်ဆိုတော့ကိုစီသူရဲ့သဘောထားလည်းကျွန်တော်ကြားချင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီအဓိကစိန်ခေါ်ချက်ဖြစ်ရှိနေတဲ့ဒီရခိုင်ကိစ္စဒီပြည်တွင်းညီညွတ်ရေးကိစ္စတွေလက်ရှိနေတာဆိုတော့ဒီဘိုင်းတွေကန်တွယ်ဖြစ်ရှင်းမှာလူပိုင်းမူပိုင်းဒီဥဆောင်မှုအပိုင်းမှာအပြောင်းလဲတွေဘလောက်ထိလုပ်ဖို့လိုအပ်နေလဲလက်တလုံးမှာ
ဒီကတော့လုံနိုင်တဲ့လူပေါ့ဗျာလုံနိုင်တဲ့လူဆိုတာကတော့ဟိုအရေးချင်းရှိတဲ့လူဖြစ်တယ်အဲနောက်တစ်ခုကတော့ဟိုနိုင်ငံရေးရလဲလက်ခံနိုင်တဲ့လူဖြစ်တယ်ပေါ့နော်အဲ့ဒီနှစ်ခုကိုကျွန်တော်တို့ကမျှပြီးတော့ဟိုရွေးဖို့လိုတာပေါ့ဆိုတော့နောက်ပြီးတဲ့အခါကျရင်ကိုခန့်လိုက်တဲ့လူကလဲကိုကဟိုချိမြောက်ချင်လို့ခန့်လိုက်တာဖြစ်ရင်ဖြစ်မယ်ဒါပေမဲ့ तू ကအဲ့ကိစ္စစိတ်ဝင်စားတာမဟုတ်ဘူးပေါ့နော်ဆိုတဲ့အခါကျတော့ तू ကစိတ်အာတုံခွန်ဆိုင်မလုပ်နိုင်ဘူးနောက်ပြီးတော့လေးလာမှုလဲအားနေတယ်အဲ့လိုမျိုးလူတွေကြရင်တော့ဟိုလဲပြစ်လိုက်မှပဲသူ့အတွက်လဲကောင်းတယ်ပေါ့နော်နှုတ်ဆို तू ကလဲအားနာတော့ဆိုတော့လုံနေရတော့အစွမ်းမပြနိုင်ဘူးဖြစ်နေတယ်အဲ့ကကြတော့ဟိုအဓိကတော့လူမန်နေရာမှန်ပါပဲလူတွေကိုချိမြောက်ချင်လို့ကျွန်တော်တို့ရွေးလိုက်တယ်ဆိုရင်လည်းဟိုလူမန်နေရာမှန်မကန့်ရင်ချိမြောက်ရမရောက်ဘူးလေကျွန်တော်တို့ဖြစ်တတ်တယ်ပေါ့နော်နောက်ပြီးတော့ဟိုရလမထွက်တဲ့အခါကျတော့အဲ့လူလည်းဒုက္ခရောက်နိုင်တာမျိုးရှိတယ်တခြားနေရာမှာကြောင်းတုံးလိုက်ရင်တော့သူကလည်းအစွမ်းပြခြင်းကျွန်တော်တို့ပြနိုင်လ
ေနော
်အဲ့တော့ချုပ်ရင်တော့ဟိုလူမန်နေရာမှန်ပါပဲဟုတ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြကြတဲ့ဦးစီရဲ့သူဦးအောင်သူငယ်ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေနဲ့စာရေးအီးမေးလ်တွေပို့သူတွေတောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ